American အစိုးရအဖွဲ့အတွင်းလူသေခန့်မှုတွေမှာအထက်လွှတ်တော်အတည်ပြုချက်မလိုဘဲနဲ့သမ္မတသဘောနဲ့ခံထားခွင့်ရဖို့အတွက်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က Republican Party ဝင်အမတ်တွေကိုဖိအားပေးနေပါတယ်။အစိုးရအဖွဲ့ဝင်ဝန်ကြီးအဆင့်လိုအရေးကြီးတဲ့သူတွေကိုခန့်တဲ့အခါမှာလွှတ်တော်အတည်ပြုချက်ယူရတဲ့စီမင်းစည်းကမ်းတွေကိုပြောင်းပြီးတော့သူ့လုပ်ပိုင်ခွင့်အာဏာပိုအပ်နှင်းဖို့ဒေါ်နယ်ထရမ့်ကတောင်းဆိုတာပါ။ရွေးကောက်ပွဲအပြီးအထက်လွှတ်တော်အမတ်နေရာအများစုထိန်းချုပ်လိုက်တဲ့ဒီ Republican အမတ်တွေလူများစုခေါင်းဆောင်ကိုတော့ရပ်ပိုင်းအတွင်းမှာရွေးချယ်မှာပါဒီချိန်မှာပဲ Donald Trump ဘက်ကသူ့ကိုလုပ်ပိုင်ခွင့်ပေးဖို့ X လူမှုကွန်ရက်မှာရေးပါတယ်လွှတ်တော်ရည်နာထားတဲ့အချိန်မျိုးမှာမဲပေးအတည်ပြုတာတွေမလိုပဲဝန်ကြီးအဖွဲ့ဝင်တွေကိုသမရသဘောနဲ့ခန့်ထားပိုင်ခွင့်ကိုအထက်လွှတ်တော်လူများစုခေါင်းဆောင်ကသဘောတူရမယ်လို့ Trump ကရေးထားပါတယ်ဒုသမရနဲ့အင်ဖြူတော်အကြီးအကဲယာဒူးကလွဲရင်တခြားဝန်ကြီးအဆင့်ယာဒူးခန့်ထားမှုတွေမှာသမရအနေနဲ့အထက်လွှတ်တော်ရဲ့အတည်ပြုချက်ကိုယူရပါတယ်အထက်လွှတ်တော်မှာနှစ်20ကျော်ခေါင်းဆောင်တာဝန်ယူခဲ့တဲ့ Mitch McConnell နေရာမှာအစားထိုးဖို့တောင်ဒီ Dakota အထက်လွှတ်တော်အမတ် John Thune Texas ပြည်နယ်က John Cornyn နဲ့ Florida ပြည်နယ်က Rick Scott တို့လာမဲ့ဗိုလ်တော်ဟူးနေမှာလှည့်ဝဲမဲ့ပေးပြီးတော့ရွေးချယ်ဖို့ရှိပါတယ်ရှင်